အိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကိုဒီနေ့နေ့ကရောက်သွားတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ကိုဒီကနေ့မှာတော့ဝန်ကြီးချုပ်နေနရာမိုဒီနဲ့တာဝန်ရှိသူတွေကနိုင်ငံတော်အခမ်းအနားနဲ့ဂုဏ်ပြုကျူဆိုပါတယ်။နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်လို့ဒေါက်တာဆန်းစုကြည်ကသတင်းတောက်တွေကိုအခုလိုပြောသွားပါတယ်။
And I look forward to better relations between our two countries because every time I come back to India, I realize how close we are.
ကျွန်မတို့နိုင်ငံအကြားပို့ပြီးကောင်းမွန်တဲ့ဆက်ဆံရေးကိုတည်ဆောက်ဖို့ကျွန်မမျှော်လင့်ပါတယ်။အိန္ဒိယနိုင်ငံကိုကျွန်မရောက်လာတဲ့အချိန်တိုင်းမှာကျွန်မတို့နိုင်ငံအကြားဆက်ဆံရေးဘလောက်နှီးစပ်တယ်ကျွန်မတို့ရဲ့ချစ်ချင်ရင်းနှီးမှုဟာအချိန်ကာလနဲ့အခြေအနေတွေရဲ့ဆန်းသတ်မှုကိုကြံ့ကြံ့ခံရပ်တည်နိုင်မယ်ဆိုတဲ့အပေါ်ဘလောက်တောင်ကျွန်မယုံကြည်တယ်ဆိုတာကိုကျွန်မနားလည်လာလို့ပါပဲလို့တောင်ဆန်းစုကြည်ကပြောပါတယ်။ဒေါက်တာဆုကြည်ဟာနယူးဒေလီမြို့တော်မှာအိန္ဒိယသမ္မတပရနတ်မူခါဂျီနဲ့တွေ့ဆုံတယ်လို့အတိုက်ခံကွန်ဂရက်စ်ပါတီခေါင်းဆောင်ဆိုနီယာဂန်နီနဲ့လည်းတွေ့ဆုံပါတယ်။ပုံထူးနေကြရင်တော့ဝန်ကြီးချုပ်မစ္စတာမိုဒီနဲ့ဒေါက်တာဆုကြည်တီးခြားတွေ့ဆုံပြီးနိုင်ငံဆက်ဆံရေးကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။မြန်မာနဲ့အိန္ဒိယနိုင်ငံအကြားပြန်ပြည့်မြဲဆွေးနွေးကဏ္ဍလမ်းနဲ့တရားဆောက်လုပ်ရေးကဏ္ဍတွေမှာပူးပေါင်းဆောင်ရွက်နေတယ်လို့မိုင်ပေါင်း990ကျော်ရှိလျားတဲ့နိုင်ငံနယ်စပ်ကိုပို့ပြီးတော့စနစ်ကြစီမံခန့်ခွဲနိုင်ဖို့လည်းမျှော်လင့်ထားကြပါတယ်။ကိုဝါမြို့မှာကျင်းပတဲ့ BRICS နဲ့ BIMSTEC ထိပ်သီးဆွေးနွေးပွဲတွေကိုတက်ရောက်ပြီးတဲ့နောက်ဒေါက်တာဆန်းစုကြည်ဟာအိန္ဒိယနိုင်ငံတော်ခီးစင်အနေနဲ့နယူးဒေလီမြို့တော်မှာရောက်ရှိနေတာဖြစ်ပါတယ်ရှင်။